မြန်မာစစ်စိုးအကျဉ်းပါဝင်ပြင်းနေတဲ့ရွေးကောက်ပွဲကြောင့်2010ပြည့်နှစ်ဟာနောက်ထပ်မျိုးဆက်တဆက်စာမြန်မာနိုင်ငံရဲ့အခင်းချင်းကိုပြောင်းလဲကောင်းပြောင်းလဲသွားနိုင်တယ်လို့နယ်သာလန်နိုင်ငံခြေဆိုင်နိုင်ငံရဲ့ချားလေးလာရေးသိပ္ပံ TNI ကထုတ်ပြန်တဲ့2010မြန်မာနိုင်ငံနဲ့တိုင်းသာအရေးစာရမှာဖော်ပြထားပါတယ်။ဒီနိုင်ငံရဲ့ပြောင်းလဲကြောင့်အဖွဲ့အစည်းအားလုံးနဲ့နိုင်ငံရေးပါတီတွေဟာမကြေညာမှုတွေနဲ့ရင်ဆိုင်နေရပြီးဒီအဖွဲ့အစည်းတွေထဲမှာစစ်စိုးရအဖွဲ့ကိုယ်တိုင်လည်းပါဝင်နေတယ်လို့စစ်စိုးရရဲ့ကြံ့ခိုင်ရေးအသင်းအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားအဖွဲ့အစည်းတွေအားလုံးလည်းပါဝင်တယ်လို့ဆိုပါတယ် TNI ကမြမရေးသူတွေစီဖြစ်တဲ့တောင်ခရမာကတိုင်းရင်းသားအခွင့်အရေးတွေကိုမပေးခင်ရင်မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးမရနိုင်ဘူးလို့သုံးသပ်ပါတယ
် They want any rights and what they're saying is that without any rights there will be no democracy and no peace in Burma
နိုင်ငံအတွက်အရေးကြီးတဲ့ဖြစ်စဉ်တစ်ခုဖြစ်နေပေမဲ့ဒီရွေးကောက်ပွဲဟာစစ်ဆိုးရလို့ကျင်းတဲ့လမ်းညွန်ချက်မျိုးပုံ9ချက်နဲ့အညီဖြစ်လာလေမလားဒါမှမဟုတ်နောက်ထပ်မျိုးဆက်တဆက်စာထိခိုက်နစ်နာမှုတွေဖြစ်လာဖို့အခြေခံကိစ္စကြီးပဲဖြစ်လာမလားဆိုတာအခုချိန်အထိဘယ်သူမှအသေးချာမသိသေးဘူးလို့လည်းစာတမ်းကဆိုပါတယ်ဆိုလိုတာကစစ်ဆေးရအဖွဲ့ပေါ်မှာပဲဖြစ်ဖြစ်အတိုက်ခံအဖွဲ့စည်းတွေပေါ်မှာပဲဖြစ်ဖြစ်ရွေးကောက်ပွဲကြောင့်ကောင်းသွားမလားဆိုးသွားမလားဆိုတာဘယ်သူမှတိတိကျကျမသိနိုင်ဘူးလို့သုံးသပ်ထားတာဖြစ်ပါတယ်ဘာပဲဖြစ်ဖြစ်2010ပြည့်နှစ်ရွေးကောက်ပွဲကြောင့်ဖြစ်လာတဲ့အပြောင်းလဲတွေရဲ့ရလဒ်ကြောင့်နိုင်ငံရေးအဖွဲ့စည်းတွေနဲ့တိုင်းရင်းသားအုပ်စုတွေဟာသူတို့ရဲ့ယက်တီချင်းတဲ့အနေအထားတွေကိုပြောင်းလဲလိုက်ကြရတယ်လို့ဖော်ပြထားပါတယ် 2010ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအတည်ပြုခဲ့တာနဲ့2010ပြည့်နှစ်ရွေးကောက်ပွဲကိုကျင်းညာခဲ့တာတွေကြောင့်နိုင်ငံရေးအခြေအနေသစ်တရဖန်တီးဖြစ်ပေါ်လာပါရွေးကောက်ပွဲအပြီးတက်လာတဲ့အစိုးရအသင်းအနေနဲ့အပြည့်ရတိုင်းရင်းသားအဖွဲ့တွေနဲ့ဘယ်လိုရှေ့ဆက်မလဲပါဝင်တယ်လို့ TNI ရဲ့မြမရေးရသူတေသည် Mr. Don Kramer ကပြောပါတယ
် But this moment is a very crucial time and to transform or to transform into a border guard force crucial and many of these groups will not
ဒီစာတမ်းမှာရွေးကောက်ပွဲနဲ့ပတ်သက်လို့တိုင်းရင်းသားတွေရဲ့တုံ့ပြန်မှုတွေကိုဖော်ပြထားရမှာရွေးကောက်ပွဲဝင်မဲ့တိုင်းရင်းသားအဖွဲ့တွေရဲ့ယက်တီချက်အပြစ်ခတ်ရဲ့အဖွဲ့တွေရဲ့သဘောထားနဲ့လက်နက်ကင်တိုက်နေစေအဖွဲ့စည်းတွေရဲ့အခြေအနေတွေလည်းသုံးသပ်ထားပါတယ်အပြစ်ခတ်ရဲ့အဖွဲ့တွေနဲ့ပတ်သက်လို့သုံးသပ်ထားချက်မှာတမိုင်းအစင်လာလဲရှိလက်နက်အင်အားလဲကောင်းလူအင်အားလဲတောင့်တင်းပြီးငွေကြေးပြည့်စုံတဲ့ဒေသအုပ်ချုပ်ခွင့်လဲရတဲ့တိုင်းရင်းသားအဖွဲ့စည်းတွေဟာရွေးကောက်ပွဲဝင်မဲ့တိုင်းရင်းသားတွေတဲ့ပို့ပြီးတော့လွတ်လပ်မှုနဲ့လုံပိုင်ခွင့်ရရှိဖို့ရှိနေတဲ့အကြောင်းဒီအခြေအနေဆက်ရှိနေသေးနောက်တက်လာမယ့်အစိုးရဆက်ဆက်မြန်မာနိုင်ငံရေးမှာပြိပခဖြည့်ရှင်ရေးဆိုတာအမြဲလိုအပ်နေတယ်ဆိုတာတက်တည်ပြနေပါလေလို့လည်းသုံးသပ်ထားပါတယ်လက်နက်ကင်တိုက်ပွဲဝင်နေစေအပြစ်ခတ်မရက်သေးတဲ့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ပတ်သက်ပြီး2010နောက်ပိုင်းဖြစ်ပေါ်လာမယ့်နိုင်ငံရေးအခြေအနေဟုံမြင့်လာတာနဲ့အမျှဒီအဖွဲ့တွေဟာပို့ပြီးတော့ခွဲခြားဆက်ဆံခံရဖို့ရှိတဲ့အကြောင်းအမျိုးသားရေးဩဇာရှိမဲ့ကိစ္စတွေမှာပို့ပြီးတော့ဝေးတဲ့ဝေးရာကိုရောက်သွားနိုင်တဲ့အနေအထားနဲ့ရှိကြောင်းစာတမ်းကဆိုပါတယ်အပြစ်မရက်တဲ့အဖွဲ့အားလုံးကရွေးကောက်ပွဲကိုဝေဖန်ရှုံ့ချထားတဲ့အတွက်ရွေးကောက်ပွဲဝင်မဲ့သူနဲ့အပြစ်ခတ်ရက်ထားသူအုပ်စုတွေကစစ်ဆိုးရနဲ့ဆက်ဆံနေတဲ့၍သူတို့ဟာဘေးထွက်ရက်ကြည့်နေရမဲ့သူတွေဖြစ်ရောက်ရှိနေမယ်လို့လည်းသုံးသပ်ထားပါတယ်အချုပ်အားဖြင့်မြန်မာနိုင်ငံရဲ့ရှုပ်ထွေးခတ်ခဲ့တဲ့အခြေအနေကြောင့်2010ပြည့်နှစ်ရွေးကောက်ပွဲမှာနိုင်ငံသားအဖွဲ့အစည်းလူပုဂ္ဂိုလ်အားလုံးပါဝင်ခွင့်ရရေးဟာအသက်တမျှအရေးကြီးတယ်လို့ဆိုပါတယ်နိုင်ငံရေးပြောင်းလဲအတွက်ထိန်းချုပ်ဖို့လိုအပ်တဲ့အရေးကြီးကဏ္ဍ၃ခုရှိရမှာပထမကနိုင်ငံရေးဒုတိယကတိုင်းရင်းသားအရေးနဲ့တတိယကစီးပွားရေးလို့ဆိုပါတယ်နိုင်ငံရေးအရာစိန်ခေါ်ချက်တွေထဲမှာလူခွင့်နဲ့ပြည်သူကိုကိုစားပြုရေးအာမခံတဲ့ဒီမိုကရေစီနီးကြတဲ့စနစ်တစ်ခုထူထောင်ဖို့ပါဝင်ပါတယ်ဒီလိုသတ်မှတ်ချက်တွေနဲ့တိုးတက်မှုတွေကိုမတိုင်းတာနိုင်ခဲ့ရင်တော့အခုကျင်းပမဲ့ရွေးကောက်ပွဲနဲ့ဖြစ်လာမဲ့အဆိုးရွားတွေဟာမြန်မာနိုင်ငံအတွက်တည်ထက်မဲ့ငြိမ်းချမ်းရေးနဲ့အမျိုးသားအပြင်လည်တင်းမြန်ရေးဆောင်ကျဉ်ပေးနိုင်မှာမဟုတ်ဘူးလို့TNI အဖွဲ့ကြီးရဲ့စာတမ်းမှာဖော်ပြထားပါတယ်ခင်ဗျာ